ရဟန်းဒီနေနောက်ပိုင်းမှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့လက်ရှိရှင်ထိမိုင်းပေါက်ကွေးတာတွေရှိနေတဲ့တယ်လို့မိုင်းပေါက်ကွေးပြီးဒဏ်ရာရှိထားသူတွေနေနဲ့လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါလက်နက်ကိမ်းနီးပခတ်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြေမြောက်မိုင်းတွေပေါက်ကွေးပြီးတော့တေဆုံးသူတွေရှိတယ်လို့ထိခိုက်ဒဏ်ရာရတာတွေလည်းအများပြားရှိနေပါတယ်။အခုလိုမိုင်းပေါက်ကွေးပြီးထိခိုက်ဒဏ်ရာရရှိသူတွေကိုအရဖက်ဖွဲ့စည်းတချို့ကကူညီပေးထားပေမဲ့လည်းဒဏ်ရာရရှိထားသူတွေရေရှည်ရတင်နိုင်ဖို့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းမိုင်းထိမိုင်းဒဏ်ရာသူတွေကိုကူညီပေးနေတဲ့ဦးတန်းထွန်းကပြောပါတယ
်။မိုင်းထိလူနာတွေကတော့ရသဖြင့်တော့ဟိုတောင်ပေါ်တက်ပြီးလုကင်စားတဲ့လူတွေပဲမိုင်းရှိတာများတာလေ။ငါတို့ကမန်တီလူနာတော်များ non binary ပေါ့လေအဲတော့သူတို့ဟာဟိုအချင်းခွေသွားမယ်အဲလောင်းဟင်းခုမယ်အဲ့ဒီကြောင့်ပဲမန်တီခံရတာဆိုတော့ကြောင့်သူတို့ non binary နားတယ်ဘာလို့ကူညီလို့မယ်ဆိုတော့သူတို့ကခြေောက်တစ်ဖက်စီပြဲလိုက်လူရှိသလိုနှစ်ဖက်ဆက်လိုက်လူရှိရပေါ့အဲတော့လောလောဆယ်တော့ဒီကူညီဆောင်ရှောက်ပေးထားတဲ့အဖွဲ့တွေကတော့သူတို့ကူညီဆောင်ရှောက်ပေးထားတဲ့အတွက်ကြောင့်အခုလောလောဆယ်ပေါ့လေအစီအပြေနေပြီမဲ့သူအနာဂတ်ရဲ့ဒီတက္ကသိုလ်ဘာမှမသိရကြပါဘူးလေ။ကိုင်ကြီး၆ပတ်နဲ့အများကြီးလိုမှာပေါ့လားလေ
။မြေလိုမျိုးနဲ့စနေချေးရွာကမိုင်းထိမှန်ပြီးခြေတစ်ဖက်ပြတ်တော်တဲ့မန္တန်စုကတော့လက်တလော့အစဉ်ပြေအောင်ကူညီသူတွေရှိပေမဲ့လည်းဘဝရက်တည်ရဲ့အတွက်ကူညီတွေလိုအပ်နေတယ်လို့ပြောပါတယ်
။ဟာအကူညာလိုအပ်လိုရပါဘောနော်ဘာဖြစ်ဆိုဒီမှာမှာဦးကမင်းနဲ့မှာဒီလင်းရည်ရတဲ့နေရပေါ့နော်။လင်းရည်ရတဲ့နေရခါကျတော့ညီမညီမဘာမှလုံးနိုင်တဲ့ခါကျညီမပြီးမှညီမရဲ့အမူတာနေရပါတယ်နေရတဲ့ခါကျတော့အပြင်လူတွေပါတော့လူတွေပါတော့ထမလုံးနိုင်ဘူးနော်အဲ့တော့ညီမတော့ညီမလူပါရဲ့ဒီအစိုးရထောက်ပံ့တာအခုမရှိဘူးနော်မရှိပါဘူးညီမအဖွဲ့အစည်းပြဦးတန်းနှုံးတို့ဒီအဖွဲ့အစည်းအသေးလေးတွေအနေအစားဝန်ကူညီပါတယ်ဆရာဦးတန်းနှုံးတို့ဆရာဦးတန်းနှုံးကစက်တရရပါနော်လူလူသိမရှိအောင်ဈေးရုံသေးုံစားတရားဒီအခုဒီအရင်မော်နော်လူလေးချင်းကြီးရောက်တော့ပန်မှုပြီးနေပါလေ
လက်ရှိရှင်ဒီစစ်တွေမျိုးအလိုတော်ပြည့်ဘုံတော်ကြီးကြောင့်မှာနေရမပြန်နိုင်သေးတဲ့မိုင်းထိမှန်ပြီးတော့ဒဏ်ရာလူနာတွေစေဦးထက်မနေရှိတယ်လို့မိုင်းထိမှန်သူတွေကိုကူညီပေးနေတဲ့ဦးသွန်ထွန်းကပြောပါတယ
်ကျွန်တော်တခြားဟာကြီးတော့ကျွန်တော်ပြောလို့ဘူးနော်ဟိုစစ်တွေသေးုံရောက်လာပြီးတော့ဟိုခြေတော်တစ်ဖက်ပြတ်သွားတယ်မိုင်းထိလူနာဘုံက30ကျော်လောက်ရှိတယ်လားနော်နှစ်ဖက်ပြတ်သွားလူကတော့2ယောက်ရှိတယ်အကြရီယမ်ကြီးတယောက်ကျွန်တော်တယောက်တည်းသိနေကြတော့30ကျော်လောက်ရှိတာပေါ့လေဒီကတော့အများကြီးပေါ်ပါပေါ့လေကျွန်တော်တို့အခုကြီးမပေးနိုင်တဲ့လူတွေအများကြီးရှိအောင်ပါဘာလောဆယ်ကျွန်တော်သိတော့ကျွန်တော်သူစုပြီးတဲ့လူကတော့10ယောက်ကျော်လောက်ရှိပါလေလောဆယ်ကျွန်တော်တို့ဒီလူတွေပြီးကျောင်းမှာကျွန်တော်ဆောင်းရှောက်ပေးထားတဲ့အချက်မှာခြေတော်တစ်ဖက်ပြတ်တဲ့လူကဟိုအမျိုးသား2ယောက်အမျိုးသမီး3ယောက်ရှိတယ်အမျိုးသား2ယောက်ရှိတယ်မျိုးစီးတုံးလို့ရှိရတဖက်ပြက်ပြရတာကြီးနော်နှစ်ဖက်ပြက်တဲ့လူကတယောက်ရှိတယ်နောက်တော့ကလည်းကျွန်တော်တို့ဆောင်းရှောက်ပြီးသားပြီးတော့ရွာပြန်သွားတဲ့ဟိုဝီဇာလီကမောင်စောထင်းင်းဆိုတယောက်ရှိတယ်အဲနောက်ကျန်တဲ့ဟာတွေကတော့သူကိုယ်ရောကိုပြန်ပြီးတော့နေရတယ်ရှိတာပေါ့
မြမစစ်တပ်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ကြားနှစ်နှစ်တာစစ်ရေးတည်မှမှုကာလအတွင်းမြင်းတော်မိုင်းနဲ့စစ်လက်ကျန်ဘုံတွေပေါက်ကွေးမှုကြောင့်ထိခိုက်တေဆုံးတာ33ဦးထဲမှနေရှိခဲ့ကြောင်းလဲဒေသခံလူထုအခြေပြုဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံး REC ကမှတ်တမ်းတင်ထားပါတယ်ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေအတွင်းအရာသာထိခိုက်တေဆုံးမှုတွေပိုများလာသလိုစစ်ဆောင်ဒုက္ခတွေ23,000ကျော်ရှိနေပြီလို့လည်းခန့်မှန်းထားပါတယ်နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်ရှင်နေတွေဖန်တီးပေးဖို့အဲအဖွဲ့ရဲ့ကဲလန်းချက်ကိုတပ်မတော်ကလက်ခံပြီးနောက်တိုက်ခိုက်မှုတွေရပ်ဆိုင်းနေတာတလကျော်လောက်ရှိနေပေမဲ့မြေမောင်းမဲအန်တီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒုက္ခတွေရဲ့အများပြားနေရမပြန်နိုင်သေးပေဖြစ်နေပါတယ်။မြေမြုပ်မှန်ပိတ်ပင်တာစီရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံမှာအခုချိန်ထိအစိုးရတပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကမြေမြုပ်မှန်အုံပြူတာတွေရှိနေသေးတယ်လို့ဒေသခံတွေရဲ့စစ်တမ်းမှာဖော်ပြထားကြပါတယ်။မြန်မာနိုင်ငံချားရေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့မြန်မာညီချင်းရဲ့လုပ်ငန်းစဉ်တွေမှာမြေမြုပ်မှန်ရှင်းလင်းရေးပါဝင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်